တဆညပါတီဟာအများကသိထားကြတာဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ခဲ့တဲ့မဆလပါတီတစ်ဖြစ်လဲပါတီလို့မြင်ကြပါတယ်ခင်ဗျလက်ရှိစေစွာရဲ့ဩဇာနဲ့လည်းမကင်ဘူးစသဖြင့်ပေါ့လေနောက
်
ဒီကြက်ခိုင်ဖုန်ပြေးပါတီရဲ့မဟာမိတ်မိဖက်ပါတီတစ်ခုဖြစ်တယ်စသဖြင့်လည်းမြင်ကြပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာဦးဝမ်ရွှေတို့တဆညပါတီဟာကြက်ခိုင်ဖုန်ပြေးပါတီနဲ့ပြိုင်မက်တစ်ခုလို့ထုတ်ပြောလာတာလည်းကြားရပါတယ်ခင်ဗျဒီတော့ကလက်ရှိဒီတဆညပါတီရဲ့ယက်တီချက်ကိုရှင်းရှင်းလင်းလင်းပြပြစေခင်ဗျဟု
တ်ကဲ့ဒီလိုပါကတော့ကျော်ပြောလို့ဆက်မှာပါတယ်ကျွန်တော်တို့တဲနာစလူညီပါတီပေါ့ဗျာဒါဟာလမ်းစဉ်ပါတီကနေပြီးတော့အမေရိကန်နဲ့ပါတီဖြစ်တယ်လမ်းစဉ်ပါတီဟာလည်းပဲအုပ်နေဝင်တူတော်ခဲ့တဲ့ပါတီဒါနဲ့ပတ်သက်လို့ကျွန်တော်ညင်းစရာမရှိပါဘူးဒါရီယာလည်းပဲကျွန်တော်တို့ဟိုးစတဲနာစလူညီပါတီဖွဲ့စည်းစဉ်တွေကဒါရီယာကျွန်တော်တို့ပြောခဲ့တဲ့ဟာတွေပဲအပီတူလည်းပဲရိုးသားသားကျွန်တော်တင်ပြခဲ့တဲ့ပါတီပဲသို့တော်ခုနစောစောကပြောတဲ့ဆက်မှာပါတယ်ဒီသမရောနဲ့ဩဇာမကင်းဘူးပါဘူးညာဘူးစသဖြင့်ပေါ့လေဒီဟာလေးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကညှင်းဆိုချင်ပါတယ်ဒါကြောင့်လဲဆိုတော့ကျွန်တော်တို့ပါတီအနေနဲ့ကကိုယ်မူဝါဒကိုယ်ယူဆကိုယ်လမ်းစဉ်ကိုယ်ကျင့်စဉ်နဲ့ဒီလိုရက်တည်ပြီးတော့တွားခဲ့တဲ့ပါတီပါဒါမဟုတ်ဘူးလို့ကျွန်တော်တို့ပါတီအနေနဲ့ညှင်းဆိုလို့ပါတယ်
တခြားညပါတီဟာတခြားပါတီတွေဖက်ဆွဲစည်းရုံးခွင့်မရခင်တနည်းနည်းလောက်ကြိုတင်ပြီးတော့စည်းရုံးခွင့်ရခဲ့တယ်လို့လည်းသိရပါတယ်ခင်ဗျအဲဒီအချက်တွေပေါ်မူတည်ပြီးတော့ပေါ့လေဒီလက်ရှိစစ်အစိုးရရဲ့ဩဇာမကင်းဘူးစသဖြင့်ယူဆမှုတွေရှိနေကြတာပါ
ဟုတ်ကျွန်တော်တို့ကတော့ဒီလိုပါ88တည်းကနေပြီးတော့ထူထောင်လာတဲ့ပါတီလေပါတီဟောင်းဖြစ်ပါတယ်နောက်တစ်ခါ90ခုနှစ်ရွေးကောက်ပွဲမှာလည်းကျွန်တော်ဝင်ပြိုင်ခဲ့ပါတယ်အဲ့ဒီပြီးတဲ့နောက်ပိုင်းလည်းပဲကျွန်တော်တို့ပါတီဟာတရားဝင်ရပ်တည်နေတဲ့ပါတီဆဲပါတီတဲ့မှာပါတီတစ်ခုဖြစ်ပါတယ်ဒါကြောင့်မလို့နိုင်ငံရေးပါတီထည့်ရနေတဲ့ကျွန်တော်တို့မှာစီယုံခွင့်ကျွန်တော်တို့ရှိပါတယ်အခုဒီဘက်ကနိုင်ငံပါတီအစ်စ်တွေအနေနဲ့ကဒီနိုင်ငံရေးပါတီမှတ်ပုံနဲ့ဥပဒေဆိုတာအခု2020ပိုင်းမှာကြာမှာပေါ်လာမှပေါ်ထွက်လာတဲ့နိုင်ငံရေးပါတီဖြစ်တဲ့အခါကျတော့သူတို့အနေနဲ့ကအခုမှစပြီးတော့လုပ်ရတယ်ဒါကြောင့်မလို့အတမရောကအခွင့်အရေးပေးထားတဲ့ပါတီဖြစ်တယ်ဆက်သဖြင့်ဒီလိုပြောတာတော့ဒါကျွန်တော် logic မဖြစ်ဘူးပေါ့လေ
မြန်မာပြည်သူအများစုဟာပေါ့လေမဆလာခေစီဝိုင်းစနစ်ကြောင့်တိုက်ပြီးမွဲပြသွားကြရတယ်လို့အမြင်ရှိကြပါတယ်ခင်ဗျာဆိုတော့ကဒီမဆလာခေပုဂ္ဂိုလ်အများစုနဲ့ပေါ့လေဖွဲ့စည်းထားတဲ့ဆရာတို့တပ်ဆန်ညပါတီအနေနဲ့အာဏာများရလာခဲ့လို့ရှိရင်မဆလာအမွေခံနိုင်ငံရေးစီဝိုင်းစနစ်ကိုဆက်ပြီးအကောင့်ထဲပေါ်မှာလာဆိုပြီးတော့တန်တရားဖြစ်နေကြသူတွေလည်းရှိပါတယ်ဒီကိစ္စကိုဘယ်လိုများရှင်းကျင်ပါလဲခင်ဗျာ
အဲကျွန်တော်တို့ဒီတိုင်းပြည်မှာပေါ့လေတာဝန်ယူခဲ့တာ26နှစ်ကျွန်တော်တို့တာဝန်ယူခဲ့ပါတယ်ဆိုတော့26နှစ်တာဝန်ယူခဲ့တဲ့အခါကျတော့ကျွန်တော်တို့မြန်မာဆိုရှယ်လမ်းစဉ်ပါတီအကောင့်တွေပေါ်ဆောင်ရွက်နေတဲ့နေရာမှာဆောင်ရွက်တဲ့လုပ်ငန်းတွေအားလုံးဟာဆိုးရွားတဲ့အခြေအနေကြီးပဲဖြစ်မယ်ဆိုလို့ရှိရင်လည်း26နှစ်အထိကြာစရာအကြောင်းကျွန်တော်တို့မရှိပါဘူးအဲအကောင့်တွေကြီးပဲဆောင်ရွက်နေတယ်ဆိုလို့ရှိရင်လည်းပဲ88လို့ကိစ္စရမျိုးဖြစ်စရာအကြောင်းမရှိပါဘူးအဒီပေါ်မှာချင့်ချိန်ပြီးတော့စဉ်းစားနိုင်မယ်ဆိုစဉ်းစားလို့ရမယ်လို့ကျွန်တော်တို့တစ်ချက်ပြောချင်ပါတယ်နောက်တစ်ခုကတော့ဒန်နာစလုံးညီပါတီဖွဲ့စည်းထူထောင်တဲ့နေရာမှာဗန်စင်ပါတီကလာ26နှစ်အတွေ့အကြုံမျိုးကိုအလေးနဲ့သင်ခန်းစာယူပြီးတဲ့အခါကျတော့မှဒီကနေ့ကာလပြည်တွင်းပြည်ပအခြေအနေနဲ့ခိုက်ညီအောင်ကျွန်တော်ပြန်လည်ပြုပြင်ပြင်ဆင်ပြီးတော့ဖွဲ့စည်းထားတဲ့ပါတီဖြစ်တဲ့အတွက်အယူအဆငူဝါဒတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့ပြန်လည်ပြင်ဆင်ပြီးတော့ဖွဲ့စည်းဆောင်ရွက်တဲ့ပါတီဖြစ်ပါတယ်အကြောင်းမလို့ရင်းနှောင်းပုံစံဟောင်းနေနဲ့တွားမယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့မှမရှိပါဘူ
းမဆလာခေတော်ကလွှဲမှားခဲ့တဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့ပေါ့လေပြည်သူတွေကိုဝန်ချတောင်းပန်မယ်ဆိုရင်ပို့ပြီးတော့မတင့်တော်ဘူးလားလို့မြင်တဲ့သူတွေလည်းရှိကြပါတယ်ခင်ဗျအခုဒါမဲ့ရွေးကောက်ပွဲအတွက်ပေါ့လေဆိုတော့ဆရာတို့အနေနဲ့ဟောဒီကိစ္စအစီအစဉ်တွေများရှိပါလားခင်ဗ
ျဒီလိုပါကျွန်တော်တို့က88ခုနှစ်ဗန်နာစီလိုညီပါတီထူထောင်နေထူထောင်ပြီးတော့89 90ခုနှစ်မှာရွေးကောက်ပွဲလုပ်တဲ့ခါကျတော့ကျွန်တော်တို့အဲ့ဒီမှာရှိတဲ့နိုင်ငံပါတီတော်ကပါဝင်ခဲ့တဲ့သွတ်တော်ကိုယ်စားလှယ်ပြီးအားလုံးဟာမိမိတို့တက်ဆိုင်ရာမဆန္ဒနယ်မြေတွေသွားပြီးတော့ဒီမှာကျွန်တော်တို့ဒီမှာတဲ့ရွေးနယ်ကိစ္စတွေလည်းဝန်ခံပြည်သူကိုတင်ပြပြောဆိုတဲ့ဟာတွေကအဲ့ဒီကာလတွေကကျွန်တော်တို့လုတ်ကန်ဆောင်ရွက်ခဲ့တယ်ဆိုတဲ့ဟာကိုကျွန်တော်ပြောချင်ပါတယ
်ဆိုတော့အခု2010ရွေးကောက်ပွဲအတွက်အဲ့ဒီလွန်ခဲ့တဲ့2010ကရွေးကောက်ပွဲကိုမမီခဲ့တဲ့မျိုးဆက်တွေအတွက်ကိုရှင်းပြဖို့ပြောပြဖို့ဝန်ချတောင်းပန်ဖို့အစီအစဉ်တွေမရှိတော့ဘူးလားဗျာ
လမ်းစဉ်ပါတီကာလတွေမဟုတ်ဘူးဟိုကနပတ်စပ်ဝလာလက်တဲ့ပါလီမန်ဒီမိုကရေစီကာလဒီတွေ့ကြုံတွေအဲ့ဒါကလမ်းစဉ်ပါတီကာလတွေ့ကြုံတွေတွေ့တူချင်အားဒီအားလုံးကိုသင်ခန်းစာတွေယူပြီးတော့ဒီသူတွေနဲ့ထိတွေ့တဲ့အခါမှာရှင်းလင်းတင်ပြပါမယ်တော့ကျွန်တော်တို့ရှိပါတယ
်ပါတီအများစုဟာဒီရွေးကောက်ပွဲမှာငွေကြေးမတက်နိုင်ကြဘူးပေါ့ခင်ဗျာဆရာတို့ပါတီကအင်အားအကြမ်းင်းတထောင်ဝန်းကျင်လောက်ထိတော်မှဆိုတော့ဒီငွေသိမ်းပေါင်းတောင်းနဲ့ချီပြီးတော့ဘယ်လိုများတက်နိုင်တော့ဘယ်ရရတော့အဲ့ဒါလည်းနဲ့သိပြသေးခင်ဗျာ
ကျွန်တော်တို့ပါတီနေနဲ့ဟာလည်းပဲဟိုပါတီတွေကပါတီတစ်ခုဆိုတဲ့အတွက်ကျွန်တော်တို့မှာဟာထူးထူးခြားခြားကြီးငွေကြေးထောက်ပံ့ပါညာရတာတာမရှိပါဘူးဒါပြင်ဒီပါပေါ့လေထောက်ပံ့ပါညာဒီဟာလည်းအမှန်တက်နဲ့ရှောင်ပြီးတော့မဖြစ်အောင်ပေါ့လေကင်းစင်အောင်ကျွန်တော်တို့ထူထောင်ထားတဲ့ပါတီဖြစ်ပါတယ်အဲ့တော့ဒီရွေးကောက်ပွဲမှာကိုယ်စားလှယ်တူကို၅သိန်းနဲ့ပြန်ပြီးတော့မှအပုံတင်ရအခြေအနေကျွန်တော်တို့ရှိတဲ့ခါကျတော့ကျွန်တော်ကလည်းဖြတ်တင်နေခဲခဲရှိပါတယ
်လက်ရှိ ကျန်နေဖို့ပြီးပါတီရဲ့ဆောင်ရွက်ချက်တွေရည်တည်ချက်နဲ့အလားအလာတွေပေါ်မှာရောဘယ်လိုများသုံးသပ်ကြမှာလဲခင်ဗျာ
သူ့ကိုပါတီအနေနဲ့ပြောရအောင်ကပြီးခဲ့တဲ့ဂျွန်လောက်ကမှသူကပါတီရဲ့လို့ဖြစ်လာတာပါတီရဲ့လို့ဖြစ်လာပြီးတဲ့ခါကျတော့လည်းပဲကျွန်တော်တို့လေ့လာကြည့်တော့ကဒီတန်ငယ်ဖို့ပြီးပါတီအနေနဲ့ကဝါရလန်းစဉ်ကျင့်စဉ်နဲ့ပတ်သက်လို့လည်းပဲပြားဝင်ပေါ့လေထုတ်ပြန်တဲ့အခြေအနေမရှိသေးဘူးနောက်တစ်ခါသူတို့ရဲ့လုပ်ငန်းစဉ်အနေနဲ့ပတ်သက်လို့လည်းထုတ်ပြန်လာတဲ့အခြေအနေမရှိသေးဘူးနောက်တစ်ခါကျင့်စဉ်အနေနဲ့ပတ်သက်လို့လည်းထုတ်ပြန်လာတဲ့အခြေအနေမရှိသေးတဲ့ခါကျတော့ကျွန်တော်တို့မှသူ့ကိုကနလို့ပေါ့လေအကဲဖြတ်ဝေဖန်ဖို့အနေနဲ့ကမှန်းဆပြီးပြောရမယ့်အခြေအနေမျိုးဆိုတဲ့ခါကျတော့မတင်ဘူးလို့ကျွန်တော်တို့ထင်ပါတယ်လေ
ဦးဝင်းရှိကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာ